ရခိုင်ပြည်နယ်အတွင်းလူမှုအသံဝိုင်းနှစ်ခုကြားမှာအမုန်းတရားတွေပြန့်နှံ့နေပြီးတော့နောက်တစ်ကြိမ်လူမျိုးရေးပဋိပက္ခပုံစံဖြစ်လာမှာကိုစိုးရိမ်နေရတယ်လို့ရင်ညာအရေးတက်ကြွလှုပ်ရှားသူတို့ကသတိပေးလိုက်ပါတယ်။ရင်ညာတွေဟာရခိုင်စစ်ရေးပဋိပက္ခအတွင်းနှစ်ဖက်လုံးရဲ့စစ်သားစုဆောင်မှုကိုခံနေရပြီးအသက်အန္တရာယ်နဲ့ပါရင်ဆိုင်နေရတယ်လို့ဤတွင်အခြေစိုက် BROUK မြန်မာရင်ညာအဖွဲ့ရဲ့ဥက္ကဋ္ဌဦးထွန်းခင်ကပြောပါတယ်မင်းအင်ဂျင်နီယာက VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ
်။နိုဗ်လုံငယ်တဲ့နေ့နိုဗ ెంబ ာကနေစပြီးတော့မြန်မာစစ်တပ်နဲ့အာကနာမီ AA နဲ့စစ်ပွဲတွေဖြစ်နေတယ်။စစ်ပွဲတွေကြားထဲမှာရိုဟင်ဂျာတွေကကြားညက်ပြီးအမြဲတမ်းအသက်ခံလိုက်ရတယ်။အထူးသဖြင့်စစ်တပ်ကပေါ့နော် Air Strike လုပ်ခဲ့တာ February မှာကြာမြန်မာမြန်မာပြီးတော့စစ်တွေမှာမင်းပြမှာတခြားမျိုးတွေမှာရိုဟင်ဂျာအများစုကတက်ခံလိုက်ရတယ်။ဘာဖြစ်လို့ဆိုတော့စစ်တပ်ကနေဒီစစ်ဖြစ်တဲ့နောက်ပိုင်းမှာရိုဟင်ဂျာအပါဝင်မြန်မာရေခိုင်မှရှိနေတဲ့လူအများစုကပိတ်စစ်ဖြစ်တဲ့နောက်ပိုင်းမှာပေါ့နော်လွန်ခဲ့တဲ့နေ့နိုဘမှာစစ်ဖြစ်တဲ့နောက်ပိုင်းမှာသွာလာခွင်းတွေအကန့်အသတ်ရှိတဲ့ကြားထက်ကရိုဟင်ဂျာတွေကရိုဟင်ဂျာတွေကသွာလာခွင်းတွေအကန့်အသတ်နဲ့ရှိနေတော့ပူပူဆိုးလာတယ်။ဥမာရခိုင်လူမျိုးစုတွေဆိုရင်သူတို့ကသွားလို့ရတယ်။အခုသထုတ်တဲ့အခုရခိုင်အေကနေလွမြောက်နေမိတွေမှာသူတို့ကသွားပြီးထိန်းချုပ်တယ်။ရိုဟင်ဂျာတွေသွားလာခွင့်ကန့်သက်ထားတော့စေကူသားခွင့်တွေကန့်သက်ထားတော့တော်တော်လေးကိုဆိုးရတဲ့အခြေအနေမှာရှိပြီးတော့ပိတ်မိပြီးတော့တတ်ခံနေရတယ်။ IDP ထဲမှာတကဆိုးရတဲ့အခြေအနေတွေဖြစ်နေတာပေါ့နော်စစ်တွေမှာဆိုရင်လေ IDP ကတသိန်းနှစ်တောင်ရှိတယ်။နောက်ပြီးတော့အဲ့ဒီနောက်ပိုင်းမှာမြန်မာဆိုရကစစ်မှုတဲ့ဥပဒေကိုကျင်ညာတယ်။ကျင်ညာတဲ့နောက်ပိုင်းမှာချက်ရှိရခိုင်ပြည်နယ်စစ်တွေဒုက္ခသည်စကန်ကနေရိုဟင်ဂျာတွေကိုအတင်းအဓမ္မစစ်ထက်ကစစ်မှုထမ်းဖို့900နီးပါးသောရိုဟင်ဂျာတွေကိုစစ်မှုထမ်းဖို့အတင်းအဓမ္မဆွဲခေါ်သွားတယ်။ပြီးတော့ဘူတိတော်မောင်းတော်တခြားမျိုးတွေမှလည်းရိုဟင်ဂျာ900ကျော်ကျော်လောက်ရှိမယ်။အလုံးပေါင်းလိုက်တော့တထောင်ကျော်ကျော်လောက်စစ်မှုတမ်းဖို့ရိုဟင်ဂျာတွေကိုစစ်တပ်ကနေအတင်းအဓမ္မဆွဲသွားတယ်။အဲ့လိုဒီကျွန်တော်တို့တကယ်တမ်းကနိုင်ငံသားဖြစ်စစ်တပ်ကအသေးမဲ့လည်းမပြုဘူး။အဲ့ဒီကြားထဲမှာကကျွန်တော်တို့ကိုအတင်းအဓမ္မဒီလိုလုပ်တယ်ဆိုတော့ဒါကစစ်တပ်ကတော်တော်လေးကိုတာဂက်ထားပြီးတော့ရည်ရွယ်ချက်ရှိရှိအကြံစီတစ်ခုနဲ့ရိုဟင်ဂျာတွေကိုလူသားနိုင်အနေနဲ့လည်းသုံးမယ်။နောက်တစ်ဖက်မှာကြတော့ဒီAA အာခန်အာမီနဲ့စစ်တိုက်တဲ့နေရာမှာရိုဟင်ဂျာတွေကိုရှေ့မှာတင်ကြရပြီးဒီအမုန်းတရားတစ်ခုပြန်ပွားအောင်လုပ်နေခြင်းကိုဥတည်နေတယ်။အဲ့ဒီကြားထဲမှာလူမျိုးစုနှစ်ခုကြားထဲမှာပြဿနာတစ်ခုဖန်တီးဖို့ရည်ရွယ်ချက်ရှိရှိလှုပ်လာတာပေါ့နော်။အဲ့ဒါမကသေးဘူး။စန္ဒပြဝေးတွေအတရားနာမှာလောက်ခိုင်းတယ်။ဘုသူတော်မှာစစ်တွေမှာအေကိုဆန့်ကျင်တဲ့စန္ဒပြဝေးတွေစစ်တပ်ကလှုပ်လာတယ်။အဲ့လိုလှုပ်လာတဲ့နောက်ပိုင်းမှာစစ်တပ်လှုပ်လာတဲ့နောက်ပိုင်းမှာအခြေအနေကပုံဆိုးပြီးတော့ဒီနေ့ဆိုရင်အခုဆိုရင်AA ကလည်းကျွန်တော်တို့ရိုဟင်ဂျာတွေကိုအတင်းအဓမ္မလူသားတိုင်းအတင်းအဓမ္မစစ်မှုတမ်းဖို့တိမ်ဖန်စီနေတယ်အတင်းအဓမ္မလုံနေတယ်ပြီးတော့နှစ်ဖက်စလုံးမှာကျွန်တော်တို့ကကြားညက်ပြီးခံနေရတယ်ပြီးတော့ဒီဘက်မှာစစ်တပ်က Air Strike နဲ့စစ်တပ်တော့အသက်ခံရတာမကသေးဘူးဤရခိုင်ဤအာခန်အာမီကလည်းဖန်စီပြီးတော့တက်ဖြတ်နေတာတွေကျွန်တော်တို့မှာအထောက်ထားတွေကျွန်တော်တို့မှာအထောက်ကျွန်တော်စဤအာခန်အာမီကလည်းရိုဟင်ဂျာတွေကိုဖန်စီပြီးတော့တက်ဖြတ်နေတဲ့ကျွန်တော်တို့သတင်းတွေအခိုင်အမာရရှိထားတယ်အဲ့ဒီအတွဲကျွန်တော်တို့ကဒီနေရာမှာကြားညက်ပြီးတော့စိုးရတဲ့အနေအထားတခုရောက်နေတယ်အထူးသဖြင့်စစ်တပ်ကဒီရိုဟင်ဂျာနဲ့ရခိုင်လူမျိုးကြားထဲမှာပြဿနာတစ်ခုကိုသိစေချာချာစနစ်တကျဖန်တီးနေတယ်ကျွန်တော်တို့တွေ့မြင်ရတယ်။ဒီနေရာမှာ AA အနေနဲ့ပါနေဖို့လိုအပ်တယ်။ဒီထဲမှာ AA ဘက်ကလည်းအမုန်းတရားတွေပြန်ပွားနေတဲ့အနေထားဘင်္ဂလီဆိုပြီးတော့ statement တွေထုတ်ပြီးတော့ကျွန်တော်တို့ကဘင်္ဂလီတော့ကျွန်တော်တို့ဒီဘင်္ဂလီမဟုတ်ဘူး။အဲ့လိုကျွန်တော်တို့ identity ကိုအိုမစစ်တက်လူမျိုးပဲအေကလည်းဘင်္ဂလီဆိုပြီးတော့တုံးနေရတာတွေတွေ့ရတော့ ဒီထဲမှာကအမုန်းတရားတွေပို့ပြီးစိုးလာတဲ့အနေထားတစ်ခုမှာကျွန်တော်တို့တွေ့ရတယ်အဲ့ဒါကြောင့်ကျွန်တော်တို့ကမြန်မာစစ်တပ်နဲ့အေအေရခိုင်တပ်တော်ကြားထဲမှာကျွန်တော်တို့ကကြားညပ်ပြီးတော့ရိုဟင်ဂျာတွေအခုဆိုရင်ယာနဲ့ရှိပြီးတေးအတိုက်ခံလိုက်ရတာကျွန်တော်တို့သတင်းရရှိထားတယ်